နိုင်ငံတော်တမင်ငံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်အပေါ်အာဂရီလိုက်စားမှုဆွဲချက်တွေနဲ့စစ်ကောင်စီကတရားဆွဲထားတဲ့အမှုတွေရင်ဆိုင်ဖို့သူ့ရဲ့ရှင်းနေတွေပြင်ဆင်လှုပ်ဆောင်နေကြပါတယ်။မန္တလေးတရားရုံးမှာတင်ထားတဲ့အမှုအာဂရီလိုက်စားမှု၄မှုနဲ့ပတ်သက်လို့သူ့ရှင်းနေတွေကအသေးစိတ်အသေးချာမသိရသေးပါဘူး။နေပြည်တော်မှာစစ်ဆင်နေတဲ့အမှုတွေကနမှုကိုတော့နေပြည်တော်တည်ထက်တရားရုံးမှာဒီနေ့ဇူလိုင်လ13ရက်နေ့မှာဆက်လက်ကြားနာစစ်ဆေးကြပါတယ်။ဒေါ်ဆန်းစုကြည်ရဲ့အမှုတွေအကြောင်းနောက်ဆုံးသိထားရသမျှရန်ကုန်ကပေးပို့တဲ့သတင်းကိုတော့မှတ်ချင်ဖြစ်သူကပြောပြမှာပါခင်ဗျာ။
ဒေါ်ဆန်းစုကြည်အပေါ်တရားစွဲဆိုထားတဲ့အထွေကအသေးစားမှုတွေအတွက်နေပြည်တော်တည်ထောင်တရားရုံးမှာဒီနေ့ဆက်လက်စစ်ဆေးပါတယ်။သူ့အပေါ်မန္တလေးတိုင်းတရားရုံးမှာစစ်ကောင်စီကအမှုဖွင့်ထားတဲ့အာဂရီလိုက်စားမှုတိုက်ချက်ရေးဥပဒေပုံမှန်55ချိုးဖောက်မှုနဲ့အမှုလင်းမှုကိုရင်ဆိုင်ဖို့ဒေါ်ဆန်းစုကြည်ကသူ့ရှေ့နေတွေကိုဒီနေ့ရုံးချင်းတွေ့တဲ့အချိန်မှာရှေ့နေလိုက်ခွင့်လက်မှတ်ထိုးပေးခဲ့ပါတယ်။အာဂရီလိုက်စားမှုနဲ့အမှု၄ခုထပ်တိုးတဲ့စူရာတာလောလောဆယ်တည်ထားပြီးအမှုတွေနဲ့ပတ်သက်တဲ့အသေးစိတ်အကြောင်းအရာတွေကိုတော့မသိရသေးဘူးလို့ဒေါ်ဆန်းစုကြည်ရဲ့ရှေ့နေတူဖြစ်တဲ့ဒေါ်ဆန်းမာလာညွန့်ကပြောပါတယ်
။ကိုယ်တိုင်ကရတယ်ဒါပေမဲ့အမားတို့ရုံးချင်းရ22ရက်နေမှာလေ။အမားတို့တိကျဘူးလားမသိတဲ့အမားဟိုရဲဘူးပြောတာအန်ဒီယာတယောက်ပဲနဲ့မှု။ဟို၃ယောက်တွဲနဲ့မှု၃ယောက်တွဲနဲ့မှုကတော့သူကပြောတာနော်ဒေါက်တာမျိုးအောင်ရဲ့ကိုရဲမင်းရဲ့ဒေါက်တာမျိုးအောင်ရဲ့ဦးမင်းသူရဲ့လို့ပြောတာ။အမားတို့တိကျဘူးမသိသေးတာ။သွားအမှုသွားတင်မှာပဲဒီ
။ဂျန်မွန်တန်းဝူကြီးချုပ်ကလက်ထိုးရဲ့အနေနဲ့ပေးတဲ့အမေရိကန်ဒေါ်လာ6သိန်းနဲ့အကယ်ဒမီအခောက်ရွှေခုနှစ်ပိတ်တာကိုဒေါ်ဆန်းစုကြည်လက်ခံယူခဲ့တာအပြင်ဒေါ်ဆန်းစုကြည်ဥက္ကဋ္ဌအဖြစ်တာဝန်ယူထားတဲ့ဒေါခင်ကြီးဖောင်ဒေးရှင်းနဲ့ပတ်သက်တဲ့ရန်ကုန်နဲ့နေပြည်တော်တို့မှာမြေနေရာရယူတာအဆောက်အဦနဲ့ပတ်သက်လို့ဒေါ်ဆန်းစုကြည်ကရာထူးအာဏာကိုအလွဲသုံးစားလုပ်ခဲ့တာကိုအာဂတိလိုက်စားမှုကော်မရှင်ကစစ်ဆေးတွေ့ရှိထားတယ်လို့ဇွန်လထဲမှာစစ်ကောင်စီကထုတ်ပြန်ခဲ့တာပါ။အဲ့ဒီချက်တွေကိုအခြေခံပြီးအခုမှဒီမန္တလေးတိုင်းတရားရုံးမှာစစ်ကောင်စီကအမှုတင်တာဖြစ်ပါရဲ့။ဒေါ်ဆန်းစုကြည်ကိုအစိုးရကတရားစွဲဆိုထားတဲ့အမှုတွေကအများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်လှုပ်ဆောင်နေဆိုပြီးရစစက်ကြီးပုံမှန်905ခါခွေနဲ့စွဲဆိုထားတဲ့အမှုနဲ့သဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဥပဒေတို့ကိုဒီနေ့ဆက်လက်ကြားနာပါရယ်။သဘာဝဘေးအန္တရာယ်နဲ့စွဲထားတဲ့အမှုအတွက်မျက်မြင်သက်တည်တွေခီးထွက်နေတာကြောင့်ဒီတစ်ပတ်မေးမြန်းလျှောက်ထားမှုမလုပ်နိုင်ခဲ့ဘူးလို့ပြောပါရယ်။905ခါခွေအမှုအတွက်ကတော့မျက်မြင်သက်တည်တွေကိုအပြည့်အစုံစစ်ဆေးမေးမြန်းပြီးသွားပြီမို့လောင်းတဲ့တစ်ပတ်ထဲမှာစွဲချက်တင်တဲ့မသိဘူးဖြောက်လဲချက်တင်တယ်လို့ရှင်းလီဒေါ်ဆန်းမာလာညွန့်ကပြောပါတယ
်။ငါမူကအမတို့အမစက်တဲ့ကလေးရောက်ပဲဆိုတော့ဟိုတဘက်ကနေရောက်ဒီတဘက်နေရောက်ပြီးတော့ပြောဟိုမူတန်ရေးတယ်။နောက်ဟိုဥတန်သူဆိုလာဝကလာတယ်။နေရောက်ပြီးအမကကသူတို့ကတက်တယ်လေပုံပြီးအမနောက်တဘက်တော့ဆိုရင်အမဖြောက်လဲချက်ကျန်းစားခွန်ရည်ဟုတ်တယ်ကျန်းစားခွန်လည်းဆိုအမဆောက်လည်းချက်ပြရအောင်ဆွဲချက်တင်တယ်မတင်စဆွဲရအောင်ဟိုမှာမဟုတ်ဘူးလားငါခါခွေနဲ့ဆွဲတဲ့လူတွေအကုန်လုံးထိမ့်သိမ့်ထားပြီးဆက်သွယ်လို့လည်းမရတဲ့အချိန်မှာထုတ်တဲ့စာတွေဆွဲရဆိုတဲ့ကသူကဥပဒေနဲ့မညီပဲနဲ့ဆွဲထားတယ်လို့အမတို့ကပြောတာနောက်အဲ့ဒီစာကလည်းဘယ်သူမှလက်မှတ်ထိုးထားတာမဟုတ်သူတို့ပြောသလိုသူတို့တရားရုံးဘက်ကလည်းတရားဥပဒေလက်ခံထားတယ်ဒါဒီလက်ခံပေးမယ်လဲကိုအိုးဝေမဝေဆိုတာပါပဲဖြစ်လာဥပါလိဒီအမအမှုကငါခါခွေဆိုတက်တရားပြီးသွားပြီးဟိုဟာအဲ့ဒီ25တမှုဆိုရင်တက်တိ3ယောက်လား4ယောက်လားတဲ့
ဒီကဲရုံချင်းမှာပုံမှန်905ခါဝေးချူပေါက်တဲ့ဆိုတဲ့အမှုအတွက်တရားလိုဘက်ကတင်တဲ့တက်ပြီးအချက်လက်တွေဟာလှုပ်ထုံးလှုပ်ရင်းနဲ့မညီဘူးဆိုပြီးဒေါ်ဆန်းစုကြည်ရှင်းနေတွေကပယ်ချခဲ့ပေမဲ့တရားသူကြီးကလက်မခံခဲ့ပါဘူး။ဒါကြောင့်ဇူလိုင်လ9ရက်နေ့ကခရိုင်တရားရုံးမှာအယူခံဝင်ခဲ့ပေမဲ့ခရိုင်ကလည်းလက်မခံတဲ့ပယ်ချတာကြောင့်တိုင်းတရားရုံးတင်ပြဖို့ရှင်းနေတွေဘက်ကပြင်ဆင်နေပါတယ်။အာဂရီလိုက်စားမှုဆိုင်ရာအမှုတွေအတွက်ပါဝါတင်တဲ့ဇူလိုင်လ22ရက်မှာပဲ905ခါခွေအမှုနောက်ဆက်သွယ်ရေးဥပဒေနဲ့ဆွဲထားတဲ့အမှုတွေနဲ့ပတ်သက်လို့အောက်တရားရုံးကဆုံးဖြတ်ချက်ကိုပြင်ဆင်ဖို့တိုင်းတရားရုံးမှာအယူခံတင်မယ်လို့ပြောပါတယ်။ဆက်သွယ်ရေးဥပဒေနဲ့ဆွဲထားတဲ့အမှုအတွက်ကတော့ပြန်လည်မေးခွန်းမေးခွန်းမှာမေးရမယ့်မေးခွန်းတွေကိုမေးခွန်းမရဘဲကန့်သတ်တာကိုမကျေနပ်လို့တိုင်းတရားရုံးကိုတင်တာဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ရဲ့အမှုကိုစစ်ဆေးနေတဲ့တိတက်တရားခွေအတွင်းတတ်မှတ်စည်းကမ်းချက်တွေနဲ့မညီဘဲလုံခြုံရေးဘက်ကတက်ပုံရယူတာတရားပြန်ရှိနေတွေရဲ့အမှုနဲ့ပတ်သက်လို့စစ်ဆေးမှုအချင်းရေးမှတ်ထားတဲ့စာအုပ်ဆရက်စရန်းတွေနဲ့အမှုအခြေအနေအသေးစိတ်ကိုလုံခြုံရေးတွေဘက်ကဖွင့်ဖတ်တာဒီလိုလုပ်တဲ့လုပ်ရက်တွေရှိတယ်လို့ဒေါ်ဆန်းစုကြည်ရဲ့ရှင်းလူတွေကပြောပါတယ်။ရှင်းလူတွေဘက်ကတရားသူကြီးကိုတင်ပြကန့်ကွက်တာမျိုးအထိဖြစ်ခဲ့တယ်လို့ဒေါ်ဆန်းစုကြည်ရဲ့ရှင်းလူတွေကပြောပါတယ်။ဒေါ်ဆန်းစုကြည်ဟာအာဂရီလိုက်စားမှုတက်တဲ့ဥပဒေပုံမှန်55ချိုးဖောက်မှုနဲ့အမှုပေါင်း၄မှုနိုင်ငံတော်လှုပ်ရက်ချက်ပေါက်ကြားမှုဥပဒေပုံမှန်38ကနေပို့ကုန်သွင်းကုန်ဥပဒေပုံမှန်8ဆက်သွယ်ရေးဥပဒေပုံမှန်60ခုအများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်မှုလှုံ့ဆော်မှုဆိုင်ရာဥပဒေပုံမှန်905ခွဲတို့အပြင်သဘာဝပင်ရည်စီမံခန့်ခွဲမှုဥပဒေပုံမှန်25နဲ့အမှုက2ခုစုစုပေါင်းအမှု10မှုနဲ့တရားစွဲဆိုခံထားရပါတယ်ရှင်
။မကင်ဖြစ်သေးတင်ပြပေးခဲ့တာပါခင်ဗျာ။